This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
ဗီဒီယို NUG ကိုနားဆင်နေကြတဲ့မိဘပြည်သူများနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဘေးတို့မှကင်းဝေးပြီးကိုယ်စိတ်နှပါအေးချမ်းလုံခြုံကြပါစေလို့ဗီဒီယို NUG ဖွဲ့သားများမှဆုတောင်းမေတ္တာပို့သလိုက်ပါတယ်ခင်ဗျာ။မင်္ဂလာနံနက်ခင်းပါခင်ဗျာ။ဒီကနေ့2025ခုနှစ်မတ်လ13ရက်နေ့ဗီဒီယို NUG ရဲ့မနက်ပိုင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်။ပထမဦးစွာရေဒီယို NUG စစ်ရေးသတင်းကောက်နှုတ်ချက်ကိုຫນွေဦးမိုးကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။ရေဒီယို NUG ရဲ့မနက်ခင်းစစ်ရေးသတင်းကောက်နှုတ်ချက်များကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ຫນွေဦးမိုးပါခင်ဗျာ။ဒီမော့ဆူမြို့နယ်ကစစ်ရှောင်စခန်းတစ်ခုကိုစစ်ကောင်စီကဘုံ15လုံးထပ်မံကျဲချတိုက်ခိုက်ဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။ကရင်နီပြည်ဒီမော့ဆူမြို့အတွင်းကစစ်ရှောင်စခန်းတစ်ခုကိုဘုံအလုံးကြီး15လုံးထပ်မံကျဲချတိုက်ခတ်ခဲ့တယ်လို့ The Coordination Team for Emergency Relief ကရင်ကထုတ်ပြန်ထားပါတယ်။မတ်လ17ရက်နေ့ညနေ 9:17 မိနစ်မှာစစ်ကောင်စီကလေရင်ဖြင့်3ကြိမ်ဘုံအလုံးကြီး15လုံးထပ်မံစစ်ဆောင်စခန်းတစ်ခုတည်းကိုကျဲချသွားခဲ့တယ်လို့ဆိုပါတယ်။ဘုံကျဲတိုက်ခတ်မှုအတွင်းအသက်40အရွယ်အမျိုးသားတဦးခြေထောက်မှာထိခိုက်ဒဏ်ရာရရှိခဲ့ကစစ်ဆောင်နေအိမ်တွေလည်းပျက်စီးသွားခဲ့တယ်လို့ဆိုပါတယ်။အဆိုပါစစ်ဆောင်စခန်းဟာလူနေထူထပ်သေးပြီးပြီးခဲ့တဲ့2024ခုနှစ်စက်တင်ဘာလအစောပိုင်းမှာလဲယာကီမုန်တိုင်းကြောင့်ရေကြီးရေရှမ်းမှုထံခံခဲ့ရပါသေးတယ်။2025ခုနှစ်အတွင်းစစ်ကောင်စီကလက်နက်ကြီးပြက်ခတ်တိုက်ခတ်မှုအပါအဝင် drone လေကြောင်းတိုက်ခတ်မှုများမှာစစ်ဆောင်စခန်းများနဲ့စစ်ဆောင်လူထုတွေကိုခက်ဆိတ်ဆိတ်ပြစ်မှတ်ထားတိုက်ခတ်လိုက်တာကိုတွေ့ရတယ်လို့ဖော်ပြထားပါတယ်။မြောင်မြို့နယ်ပန်းညိုရွာကိုအချက်ပတ်စစ်အုပ်စုကမီးရှို့ဖျက်ဆီးဆိုတဲ့သတင်းကိုတင်ပြပေးတော့ပါမယ်။စကိုင်းတိုင်းမြောင်မြို့နယ်ပန်းညိုရွာကိုအချက်ပတ်စစ်အုပ်စုရဲ့ရေတက်ကြီးတက်တို့ဖြင့်နှစ်ဖက်ညက်ကမတ်လ17ရက်နေ့ညနေပိုင်းတွင်ဝင်ရောက်ခဲ့တာဖြစ်တယ်လို့ကိုနွေဦးမြောင်မြောင် PDF CDSOM ကအတည်ပြုဆိုထားပါဗျ။အဆိုပါစစ်ကောင်စီတပ်များဟာမတ်လ17ရက်နေ့ညနေ4နာရီခန့်မှစပြီးယခုအချိန်ထိရွာလုံးကျွတ်နေပါမီးရှို့မှုများပြစ်လုံနေတယ်လို့ဆိုပါဗျ။မြောင်နယ်ပန်းညိုရွာကိုစစ်ကောင်စီရေတပ်မှစစ်သင်္ဘောတစ်စီးနဲ့စစ်ကောင်စီပါတန်ခွန်တစ်စီးဟာမတ်လ17ရက်မှာစိုက်ကပ်လာခဲ့တာဖြစ်ပါတယ်ခင်ဗျာ။စစ်တပ်ထောင်ထားတဲ့မြေမြုပ်မိုင်းကြောင့်ဗုတ်ပြင်းမြို့နယ်ယူဇနာစီအုံးချမ်းမအမျိုးသမီးခြေတောက်အယိုးပြတ်ချိန်မှဆိုတဲ့သတင်းကိုတင်ပြပေးတော့ပါမယ်။မတ်လ17ရက်နေ့12နာရီအချိန်ဗုတ်ပြင်းမြို့နယ် R0 gate တွင် PDF ပူးပေါင်းအဖွဲ့မှခရီးသွားပြည်သူများအားစနစ်တကျစစ်ဆေးမှုများဆောင်ရွက်နေစဉ်ပောက်ကွဲတံတစ်ချက်ကြားလိုက်သဖြင့်လိုက်လံစုံစမ်းရာယူဇနာစီအုံးကုမ္ပဏီပိုင်းဧက300လောက်ကွက်အနီးယူဇနာစီအုံးမှအသက်52နှစ်အရွယ်အမျိုးသမီးတဦးသည်မြေမြုပ်မိုင်းအားနေမိပောက်ကွဲခဲ့ပြီးဝဲဘက်ခြေတော့အယိုးပြတ်ကျိမှသွားခဲ့ကြောင်းကော့တောင်းခရိုင်အမှတ်1တပ်ရဲမှသတင်းထုတ်ပြန်ပါသည်ထိုနေရာသည်စစ်ကောင်စီများတွာလာ၍ကင်းပုံအများဆုံးဝတ်တည်နေရာဖြစ်ပြီးစစ်ကောင်စီမှမြေမြုပ်မိုင်း14မိုင်းထောင်၍ပြန်လည်ရှင်းလင်းထားခြင်းမရှိဘဲထားခဲ့တာဖြစ်တယ်လို့သိရပါတယ်။ထိုနေရာသို့စစ်အုံအလုပ်သမားများကဝင်ရောက်ပေါင်းခုတ်ရှင်းလင်းရာပောက်ကွဲခဲ့ခြင်းဖြစ်ပြီး PDF ပူးပေါင်းအဖွဲ့မှလိုအပ်သောစေဝါအထောက်ပံ့များပြုလုပ်ပေးခဲ့ကာစစ်အုံတို့ပို့ဆောင်ရန်စီစဉ်ဆောင်ရွက်ပေးခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ကမ်ဘလူခရိုင် PDF စစ်တပ်ဖွဲ့နဲ့ကျွန်းလှကမ်ဘလူတက်ကြွလှုပ်ရှားသူများအဖွဲ့တို့ပူးပေါင်း၍စစ်ဆောင်ပြည်သူ300ကျော်အားကျန်းမာရေးဆောင်ရှောက်မှုပေးခဲ့ဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။ကမ်ဘလူခရိုင် PDF စစ်တပ်ဖွဲ့နဲ့ကျွန်းလှကမ်ဘလူတက်ကြွလှုပ်ရှားသူများအဖွဲ့ကမ်ဘလူခရိုင်တို့ပူးပေါင်း၍ကမ်ဘလူမြို့နယ်နဲ့က ကျွန်းလမြို့နယ်အတွင်းရှိစစ်ပေးရှောင်ပြည်သူ300ကျော်အားကျန်းမာရေးဆောက်ရှောက်မှုပေးခဲ့ကြတယ်လို့အတည်ပြုဆိုထားပါတယ်။စေကူသားသည့်ခရီးစဉ်တစ်လျှောက်လုံးမငင်းမညူစိတ်အိတ်ကူတက်ပြီးလုံခြုံရေးပေးခဲ့ကြသော KP2 တပ်ရင်းမှရဲဘော်များကိုလည်းကျေးဇူးတင်ရှိကြောင်းအတည်ပြုဆိုထားပါတယ်ခင်ဗျာ။ကယင်းပြည်နယ်ကဒေသအများစုမှာအရေးပြားယောဂါများဖြစ်ပွားနေပြီးစေဝါမလုံလောက်မှုနဲ့ရင်ဆိုင်နေရဆိုတဲ့သတင်းကိုတင်ပြပေးတော့ပါမယ်။ကယင်းပြည်တွင်းကစစ်ပေးရှောင်စခန်းများနဲ့ဒေသအများစုမှာအရေးပြားယောဂါဖြစ်ပွားနေကြပြီးစေဝါမလုံလောက်မှုပြဿနာတွေနဲ့ပါရင်ဆိုင်နေရတယ်လို့ရွှေဖီမြေသတင်းဌာနကဖော်ပြထားပါတယ်။ဖရူဆိုဒီမော့ဆိုဘောလခဲဖားဆောင်နဲ့ကယင်းထိုင်းနယ်စပ်တစ်လျှောက်ကစစ်ပေးရှောင်စခန်းတွေမှာရေမတန့်ရှင်းမှုကြောင့်အရေးပြားယောဂါတွေဖြစ်ပွားလာကြတာလို့ဆိုပါတယ်။2025ခုနှစ်အတွင်းစစ်ကောင်စီရဲ့ထိုးစစ်တွေကြောင့်လမ်းကြောင်းပိတ်နေတာ၊စေဝါတယုခွင့်မပြုတာ၊နေဆက်ကဝင်တဲ့စေဝါနဲ့ယောဂါဖြစ်နေသူအချိုးအစားမမျှတာတွေကြောင့်အကူအညီတွေလိုအပ်နေတယ်လို့သိရပါတယ်။ကယင်ပြည်တွင်းမှာရွေ့လျားစေကံမိုဘိုင်းကလင်းနစ်တွေရှိနေပေမဲ့အရေးပေါ်ကုသနည်းတွေအတွက်သာအသုံးတည့်ပြီးအခြားယောဂါတွေအတွက်ပါရာစီတမောစီထရင်အမောက်စလင်တာပေးနေရတာကြောင့်အရေးပြားယောဂါအတွက်အသုံးဝင်မဲ့ဆေးတွေလိုအပ်နေတယ်လို့ဆိုပါတယ်။လက်ရှိဖြစ်ပွားနေတဲ့အချက်အလက်တွေအရ6လအရွယ်ကနေမူလတန်းအရွယ်အထိအများဆုံးဖြစ်နေပြီးတအိမ်မှာလူတဦးကူးစက်ခံရတာနဲ့ကြံမိသားစုအလုံးထပ်မံကူးစက်တတ်တာကြောင့်စိုးရိမ်နေကြရတယ်လို့သိရပါတယ်ခင်ဗျာ။ရွှေဘုံနဲ့ပလဲမြို့နယ်တို့မှာပြူစောတိတဦးနဲ့စစ်ကောင်စီတပ်သား3ဦးလက်နက်နဲ့အလင်းဝင်ဆိုတဲ့သတင်းကိုတင်ပြပေးတော့ပါမယ်။စကိုင်းတိုင်းရွှေဘုံမြို့နယ်နဲ့ပလဲမြို့နယ်တို့မှာပြူစောတိတဦးနဲ့စစ်ကောင်စီတပ်သား2ဦးတို့လက်နက်နဲ့တကွအလင်းဝင်လာခဲ့တယ်လို့ရွှေဘုံပကဖနဲ့ BNRA တို့ကထုတ်ပြန်ထားပါတယ်။မတ်လ17ရက်နေ့မှာရွှေဘုံမြို့နယ်တိုင်းနယ်2နေမီဇီးဖြူကုန်းပြူကျေးရွာကိုရောက်ရှိနေတဲ့တဲတီတော်ကျေးရွာကပြူစောတိတဦးဟာရွှေဘုံပကပထံဆက်သွယ်အလင်းဝင်လာခဲ့တာပါလို့ဆိုပါတယ်။အလင်းဝင်ပြူစောတိဟာကာပိုင်တစ်လက်ကြီပေါက်3ခုနဲ့ကာပိုင်ကြီး159တောက်တုတ်ကိုတပါတဲ့ယူဆောင်လာခဲ့ကမိသားစုနဲ့အတူအလင်းဝင်လာတာလို့သိရပါတယ်။အလင်းဝင်လာသူရဲ့မိသားစုဝင်တွေကိုကောင်းမွန်စွာစောင့်ရှောက်ထားပြီးအလင်းဝင်ရောက်လာသူကိုထိုက်တဲ့ဂုံပြုစုငွေချင်းမြစ်ပေးခဲ့တယ်လို့ဖော်ပြထားပါတယ်။အလားတူဖေဖော်ဝါရီလ29ရက်နေ့ကစကိုင်းမြို့တမ33မှာဒုတက်ချက်ကြီးတဦးဟာ MA1 တက်လက်နဲ့အတူအလင်းဝင်ခဲ့ပြီးမတ်လ6ရက်နေ့မှာလည်းပလဲမြို့ခံတမတပ်သား2ဦး MA1 တက်လက်နဲ့အလင်းဝင်လာခဲ့တယ်လို့BNRA ကထုတ်ပြန်ထားပါတယ်။အဆိုပါစစ်ကောင်စီတပ်သား3ဦးဟာအထက်အရမစုဆောင်းခံထားရတဲ့စစ်မှုထမ်းတင်နန်းစင်တပ်သားတက်တွေဗမာအမျိုးသားတော်လှန်ရေးတပ်မတော် BNRA ထံလက်နက်နဲ့တကွအလင်းဝင်ခဲ့တာပါ။အလင်းဝင်တပ်သား3ဦးအနက်လက်နက်နဲ့အလင်းဝင်လာသူ2ဦးကို BNRA ကငွေကျပ်320စီဂုံပြုချင်းမြစ်ပေးခဲ့က3ဦးလုံးကိုဘေးကင်းရာသို့ပို့ဆောင်ပေးခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဟုတ်ကဲ့ပါအခုတင်ပြခဲ့တဲ့စီးရီးသတင်းတွေကို Radio NUG သတင်းထောက်မင်းတီဟန်မစ်စစ်သွေးနဲ့ခါရှဲတို့ကပေးပို့ထားတာဖြစ်ပါတယ
် Radio NUG မှဆက်လက်အသံလွှင့်ပေးနေပါတယ်စီးရီးသတင်းကောက်နှုတ်ချက်အပြီးမှာတော့ပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ Radio NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာခုချိန်ကစပြီး2025ခုနှစ်မတ်လ23ရက်နေ့မနက်ခင်းမှာတင်ပြပေးမယ့် Radio NUG ပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးသတင်းအနေဖြင့်အိန္ဒိယလွှတ်တော်အမတ်အချို့ရဲ့အချုပ်အခြာအာဏာထိပါပြောဆိုမှုဟာစစ်အာဏာသိမ်းမှုကြောင့်တိုင်းပြည်အောက်ကျနောက်ကျဖြစ်နေသည်ကိုမီးမောင်းထိုးပြနေဟု NUG နိုင်ငံညာရေးဝန်ကြီးပြောဆိုတဲ့သတင်းကိုတင်ပြပေးပါမယ်အိန္ဒိယနိုင်ငံပြည်နယ်လွှတ်တော်အမတ်အချို့ကမြန်မာပိုင်နက်ကဘောဂျိုင်ဝမ်ကိုပြန်လည်ရယူရန်နှင့်ချင်းပြည်နယ်ကိုအိန္ဒိယနှင့်ပေါင်းစည်းရန်ပြောဆိုလာမှုများသည့်တိုင်းပြည်၏အချုပ်အခြာအာဏာကိုရွေးကောက်ခံအစိုးရတရက်ထံမှအတင်းအဓမ္မစစ်အာဏာသိမ်းလိုက်သည့်နောက်ဆက်တွဲရလဒ်အဖြစ်အိန္ဒိယချင်းနိုင်ငံများဒေသတွင်းနိုင်ငံများကြား၌တိုင်းပြည်အောက်ကျနောက်ကျဖြစ်နေရသည်ဆိုသောအချက်ကိုမီးမောင်းထိုးပြလိုက်ကြောင်းမြို့သားညညို့၏အစိုးရနိုင်ငံညာရေးဝန်ကြီးဒေါ်စင်မာအောင်က People's Spring သို့ပြောကြားထားပါသည်ရွေးကောက်တင်မြောက်ထားတဲ့အရသာဆိုးရခေါင်းဆောင်တွေကိုတရားမဝင်ဖမ်းဆီးဆွတ်ဆွဲအကျဉ်းချထားတဲ့အပြင်အချုပ်အခြာရဲ့မူလပိုင်ရှင်ဖြစ်တဲ့ပြည်သူလူထုကိုနေစဉ်နဲ့အမျှစိတ်ရောကိုယ်ရောပင်ပန်းဆင်းရဲမှုတွေဖြစ်အောင်ဖိနှိပ်ရက်ဆက်အကြမ်းဖက်နေမှာတော့ကျမတို့တိုင်းပြည်ရဲ့အချုပ်အခြာအာဏာဟာအာဏာချိနေတဲ့အခြေအနေကိုရင်ဆိုင်နေရတယ်ဆိုတဲ့အခြေအနေဆိုင်နေပြီဆိုတဲ့ပြရုပ်လို့မြင်ပါတယ်ဟုဝင်းကြီးဒေါ်စင်မာအောင်ကမှတ်ချက်ပြုထားပါတယ်။ຫນွေဥတော်လန်ရေးတွင်ပြည်내သူပြည်내သားမြန်မာနိုင်ငံသားများသည် တာဝန်သိစွာဖြင့်မိမိတို့တိုင်းပြည်ဂုံတိုက်ခါနှင့်အချုပ်အခြာအာဏာကိုပြည်သူလူထုလက်ဝယ်ပြန်လည်ရရှိရေးအတွက်တိုက်ပွဲဝင်နေကြခြင်းဖြစ်ပြီးဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုတည်ဆောက်ရန်ခိုင်မာသည့်တန်ဋိဌာန်ချမှတ်ထားသည်မှာမြန်မာနိုင်ငံဂုံတိုက်ခါရှိစွာဖြင့်ပြန်လာနိုင်ရန်အတွက်ဖြစ်ကြောင်းအိန္ဒိယချင်းပြည်နယ်နှစ်ခုမှလွတ်တော်အမတ်နှစ်ဦး၏ပြောဆိုဆွေးနွေးချက်များသည့်အိန္ဒိယဗဟိုအစိုးရနယူးဒေလီအစိုးရ၏သဘောထားများမဟုတ်ဟုယုံကြည်ကြောင်းဝန်ကြီးကဆက်လက်ပြောဆိုထားပါသည်ကျမတို့တိုင်းပြည်အချုပ်အခြာအာဏာသူနေရာသူပြန်ရောက်ဖို့ပဲအဓိကမျက်ခြေမပြတ်ဆောင်ရွက်သွားမှာပါလို့ဝန်ကြီးဒေါ်စင်မာအောင်ကပြောဆိုထားပါသည်မတ်လ10ရက်ကကျင်းပတဲ့အိန္ဒိယလွှတ်တော်အမတ်အစည်းအဝေးမှာအိန္ဒိယမြန်မာနယ်စပ်ချင်းလူမျိုးတွေနေထိုင်တဲ့တမူးမျိုးနယ်ကဘော်ဂျိုင်ဝမ်ဒေသကိုပြန်လည်သိမ်းယူပြီးမဏိပူပြည်နယ်ထဲထည့်သွင်းပေးဖို့မဏိပူပြည်နယ်လွှတ်တော်အမတ်လိတ်ရှမ်းဘာစားကြောင်းဘာကအိန္ဒိယဗဟိုအစိုးရကိုအစိုးတင်သွင်းခဲ့တယ်လို့သိရှိရပါတယ်။လက်ရှိမြန်မာအိန္ဒိယနယ်စပ်တစ်လျှောက်မှာမဏိပူပြည်နယ်ကတဲလက်နက်ကိုင်တပ်ဖွဲ့ဝင်အင်အားတိုးမြှင့်ထားပြီးလှုပ်ရှားနေကြတယ်လို့လည်းတမူးမျိုးနယ်ဒေသခံတွေရဲ့ပြောဆိုချက်အရသိရှိရပါတယ်။ပြီးခဲ့တဲ့2024ခုနှစ်ကတမူးမြို့နယ်တိုက်ပွဲမှာအိန္ဒိယနိုင်ငံသားကတဲလက်နက်ကိုင်တပ်ဖွဲ့ဝင်ဟာစစ်တပ်နဲ့ပူးပေါင်းပြီးတော်လှန်ရေးတပ်ဖွဲ့ကိုတိုက်ခိုက်ခဲ့ကြသေးတယ်လို့သတင်းရရှိပါတယ်ခင်ဗျာ။ဒုတိယသတင်းအနေဖြင့်ကနေဒါအမတ်နှင့် NUG အစိုးရသမ္မတရုံပြောရေးဆိုခွင့်ရှိသူဦးကျော်ဇော်တို့မြန်မာကျောင်းသားကျောင်းသူများနဲ့တွေ့ဆုံတဲ့သတင်းကိုတင်ပြပေးပါမယ်။မတ်လ17ရက်နေ့ကကနေဒါနိုင်ငံလန်ဒန်မြို့မှာကနေဒါလွတ်တော်ကိုယ်စားလှယ်နဲ့လူအခွင့်ရေးနိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအတိုက်ခံပါတီရဲ့တာဝန်ခံဂါနက်စ်ဂျန်နက်စ်နဲ့လူငယ်များတွေ့ဆုံခဲ့ကြောင်းသတင်းရရှိပါတယ်။ခန်းအနားမှာကနေဒါနိုင်ငံကိုပညာရေးအစီအစဉ်နဲ့ရောက်ရှိနေကြတဲ့မြန်မာကျောင်းသားကျောင်းသူများရဲ့အခက်အခဲတချို့ကိုတင်ပြဆွေးနွေးခဲ့ကြပါတယ်။ဒီအစည်းအဝေးပွဲကို NUG အစိုးရသမ္မတရုံပြောရေးဆိုခွင့်ရှိသူဦးကျော်ဇော်နဲ့အခြားဧည့်သည်တော်များလည်းတက်ရောက်ခဲ့ကြတယ်လို့သတင်းရရှိပါတယ်ခင်ဗျာ။ဆက်လက်ပြီးကုလသမဂ္ဂရုံးချုပ်၌ကျင်းပသည့်ကြားမဒန်းတူညီမျှခြင်းဆိုင်ရာလွှတ်တော်အစည်းအဝေးသို့နိုင်ငံတကာဆက်ဆံရေးကော်မတီဥက္ကဋ္ဌဒေါ်မြတ်တီရာထွန်းမြန်မာကိုစားပြုတက်ရောက်တဲ့သတင်းကိုတင်ပြပေးပါမယ်။မတ်လ17ရက်နေ့အမေရိကန်နိုင်ငံနယူးယောက်မြို့ရှိကုလသမဂ္ဂရုံးချုပ်၌နိုင်ငံတကာပါလီမန်များအဖွဲ့ချုပ် IBU နှင့်ကုလသမဂ္ဂအမျိုးသမီးအဖွဲ့ UN Women တို့ကပူးပေါင်းကျင်းပခဲ့သည့် Parliaments and Beijing Plus 30 Resisting the Backlash and Shifting Paradigms Towards Gender Equality လွှတ်တော်အစည်းအဝေးသို့ပြည်တော်စုလွှတ်တော်ကိုစားပြုကော်မတီအဖွဲ့ဝင်နိုင်ငံတကာဆက်ဆံရေးကော်မတီဥက္ကဋ္ဌဒေါ်မြတ်တီရာထွန်းတွားရောက်တက်ရောက်ခဲ့တယ်လို့သိရပါတယ်။အစည်းအဝေးမှာနိုင်ငံတကာဆက်ဆံရေးကော်မတီဥက္ကဋ္ဌဆွေးနွေးရာ2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့တွင်မင်းအွန်လိုင်းဦးဆောင်သည့်အကြံဖက်စစ်တပ်သည်အာဏာသိမ်းယူခဲ့ပါကြောင်းအကြံဖက်စစ်တပ်အနေဖြင့်လွှတ်တော်အဆောက်အအုံကိုသာသိမ်းနိုင်ခဲ့ပြီးပြည်သူ့ဆန္ဒကိုအခြေပြုသည့်စစ်မှန်သောအာဏာကိုသိမ်းယူနိုင်ခဲ့ခြင်းမရှိပါကြောင်းဆွေးနွေးခဲ့ပါသည်။ထို့အပြင်2021ခုနှစ်စစ်အာဏာသိမ်းမှုသည်မြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်အပါအဝင်ရွေးကောက်ခံခေါင်းဆောင်များကိုဖမ်းဆီးခဲ့ပြီးဒီမိုကရေစီဖြစ်စဉ်များအားလုံးကိုရပ်တန့်စေခဲ့ပါကြောင်းအမျိုးသမီးများနိုင်ငံရေးတွင်ပါဝင်မှုအရှိန်အဟုန်ကိုပြောင်းပြန်ဖြစ်စေခဲ့ပါကြောင်းစစ်တပ်၏အမျိုးသမီးကောင်းဆောင်များတက်ကြွလှုပ်ရှားသူများနှင့်အဖွဲ့အစည်းဦးဆောင်သူများကိုရပ်တန့်စေခြင်းသည်ကြားမအခြေပြုအကြမ်းဖက်မှုများကိုတိုးမြင့်စေခဲ့ပြီးဆုံးဖြတ်ချက်ပြုမှုကဏ္ဍတွင်အမျိုးသမီးများ၏အသံများကိုတိတ်ဆိတ်စေခဲ့ပါကြောင်းထို့ပြင်အမျိုးသမီးများနိုင်ငံရေးတွင်ပါဝင်မှုအမျိုးသမီးဦးဆောင်လှုပ်ရှားမှုကြားမဒန်းတူညီမျှမှုကိုကန့်သက်တားဆီးခဲ့ပြီးဖြစ်ပါကြောင်းထည့်သွင်းဆွေးနွေးခဲ့ပါသည်။အစည်းအဝေး၌နိုင်ငံတကာဆက်ဆံရေးကော်မတီဥက္ကဋ္ဌဒေါ်မြတ်တီရာထွန်းသည်မြန်မာနိုင်ငံ၌အမျိုးသမီးနိုင်ငံရေးအချင်းချခံထားရသူများလွတ်မြောက်ရေးအခြေခံလူအခွင့်အရေးနှင့်ဖိနှိပ်အကြမ်းဖက်ခံရသည့်အမျိုးသမီးခေါင်းဆောင်များကိုပံ့ပိုးကူညီပေးရေးမျိုးသမီးများ၏နိုင်ငံရေးအခွင့်အရေးများကိုကာကွယ်ပေးနိုင်ရေးတို့တွင်အတူတကွလှုပ်ဆောင်ပေးကြရန်တိုက်တွန်းခဲ့ပါသည်ခင်ဗျာ။ဆက်လက်ပြီး PRF ထောက်ပို့ငွေများမြေပြင်တော်လှန်ရေးရဲဘော်များထံတိုက်ရိုက်စီစဉ်ကြောင်းသတင်းထုတ်ပြန်တဲ့အကြောင်းအရာကိုတင်ပြပေးပါမယ်။ပြည်သူတော်လှန်ရေးထောက်ပို့တပ် PRF မှတာဝန်ထမ်းဆောင်နေတဲ့ထောက်ပို့ငွေများမြေပြင်တော်လှန်ရေးရဲဘော်များထံတိုက်ရိုက်စီစဉ်ကြောင်းမတ်လ12ရက်မှာပြည်သူတော်လှန်ရေးထောက်ပို့တပ် PRF ကရုတ်တံနဲ့တကွထုတ်ပြန်ခဲ့ပြီးမြေပြင်မှပြည်သူကာကွယ်ရေးတပ်ဖွဲ့ရဲဘော်များကထောက်ပို့မှုများရရှိကြောင်းအသိပေးပြောကြားခဲ့ပါတယ်။လက်ရှိမှာပြည်သူတော်လှန်ရေးထောက်ပို့တပ် PRF မှတာဝန်ထမ်းဆောင်ငွေကို PDF တပ်ရင်းစစ်ကြောင်းများရဲ့တပ်ရင်းရိက္ခာနဲ့အထွေထွေအသုံးစရိတ်အတွက်အဓိကအသုံးပြုနေပြီးတော့26ကြိမ်မြောက်တက်ရင်ရိတ်ခါနဲ့အထွေထွေအသုံးစရိတ်ကိုပေးအပ်ခဲ့ပြီးဖြစ်တယ်လို့သိရပါတယ်။ပြည်သူတော်လှန်ရေးထောက်ပို့တပ် PRF အနေနဲ့ဇန်နဝါရီလအတွင်းမှာတာဝန်ထမ်းဆောင်ခဲ့ကြတဲ့ထောက်ပို့တပ်သားဦးရေ 24,681 ဦးရှိခဲ့ပြီးထောက်ပို့ငွေပမာဏခန့်မှန်းအမေရိကန်ဒေါ်လာ 68,183 ဒေါ်လာရရှိခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။ဆက်လက်ပြီး တနုလူမျိုးများစုံစည်းရာနှင့်အခမ်းအနားကို DPLF DPLA လှုပ်ရှားနယ်မြေတနေရာတွင်ကျင်းပပြုလုပ်တဲ့သတင်းကိုတင်ပြပေးပါမယ်။တပေါင်းလာဆန်း14ရက်နေ့တွင်ကြားရောက်သောတနုလူမျိုးများစုံစည်းရာနှင့်အခမ်းအနားကိုလှုပ်ရှားနယ်မြေတနေရာတွင် DPLF DPLA မှဦးဆောင်၍အကျဉ်းယုံကျင်းပပြုလုပ်ခဲ့ကြောင်းသတင်းထုတ်ပြန်ထားပါသည်။ခန္ဓာပွဲကိုဒနုပြည်သူလွမြောက်ရေးတပ်ဦး DPLF DPLA အရာရှိအရာခံများနဲ့ဖိတ်ကြားထားသောဧည့်သည်တော်များတက်ရောက်ခဲ့ကြတယ်လို့ဖော်ပြထားပါတယ်။ဒနုရိုးရာယဉ်ကျေးမှုများကိုထိမ့်သိမ်းဖော်ထုတ်သွားရန်နဲ့လိုအပ်သောအခမ်းကဏ္ဍများတွင်ပူးပေါင်းပါဝင်ဆောင်ရွက်သွားကြရန်ပြောကြားခဲ့တယ်လို့သိရပါတယ်ခင်ဗျာ။ယခုနောက်ဆုံးသတင်းအနေဖြင့်စစ်ကောင်စီပြုလုပ်မည့်ရွေးကောက်ပွဲကိုအာဆီယံနှင့်အာရှအင်အားကြီးနိုင်ငံများကန့်ကွက်ဖို့ HRW အဖွဲ့တောင်းဆိုတဲ့သတင်းကိုတင်ပြပေးပါမယ်။အနာသိန်းစစ်ကောင်စီကပြုလုပ်မဲ့ရွေးကောက်ပွဲကိုအာဆီယံနိုင်ငံတွေနဲ့အာရှအင်အားကြီးနိုင်ငံတွေအနေနဲ့လုံးဝကန့်ကွက်တင်တယ်လို့လူအခွင့်ရေးလေ့လာစောင့်ကြည့်ရေးအဖွဲ့ HRW ကမတ်လ17ရက်နေ့မှာထုတ်ပြန်တောင်းဆိုထားပါတယ်။ဒါအပြင်နိုင်ငံတကာအနေနဲ့လည်းရွေးကောက်ပွဲအတွက်လိုအပ်မဲ့ဤပညာအကူအညီတွေကိုမပေးအပ်တင်ကြောင်းအထူးသဖြင့်စစ်ကောင်စီပြုလုပ်မဲ့ရွေးကောက်ပွဲကိုအာဆီယံနိုင်ငံတွေမြန်မာရဲ့အိန္ဒိယချင်းနိုင်ငံတွေအပါအဝင်အာရှရဲ့အင်အားကြီးနိုင်ငံတွေဖြစ်တဲ့ဂျပန်တောင်ကိုရီးယားအိန္ဒိယတို့အနေနဲ့အတိမတ်မပြုတင်ကြောင်းဖော်ပြထားပါတယ်ရွေးကောက်ခံအရသာအစိုးရကိုဖမ်းဆီးမှုတွေအပါအဝင်နိုင်ငံတဝန်စစ်ကောင်စီရဲ့အကြမ်းဖက်မှုတွေကြောင့်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်လာစရာအကြောင်းမရှိဘူးလို့ဆိုထားပါတယ်ဒါအပြင်အာဏာသိမ်းစစ်တပ်ဟာနိုင်ငံတဝန်မှာနယ်မြေတွေကိုတော်လိုင်းအင်အားစုတွေထံလက်လွတ်ထားရတာကြောင့်ရွေးကောက်ပွဲပြုလုပ်နိုင်မှုမဖြစ်နိုင်ကြောင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော့မင်းတီဟန်မင်းစစ်သွင်းနဲ့ Carshell တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ Radio NUG သောတာရှင်များခင်ဗျာယခုတစ်ခါတင်ဆက်ပေးမယ့်ကြ བྱ ကဏ္ဍအစီအစဉ်မှာနေချိုသွင်းရေးသားပြီးတော်လန်သူလုံမခန်းစားရွတ်ဖတ်ထားတဲ့အမေကြီးအင်းငင်းရဲ့ငိမ့်အေးချင်းဆူတောင်းဆိုတဲ့ကြ བྱ ကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
အမေကြီးအင်းငယ်ရဲ့ငိမ့်အေးချင်းဆူတောင်းရိုးပြက်ကွင်းနဲ့ခြေကုံတုပ်ပြေးကြရတဲ့နေ့ရက်တွေမီးလောင်တိုက်သွင်းခံနေရတဲ့အိုးအိမ်မျိုးအဝေးကနေနေဝတ်ကြီးတွေပြည်စီတော့ရဲလို့ဖြည်စီရာရှာမရတဲ့အထက်တန်ရုံတွေမှာအကျန်းဖက်သက်ရက်သူတွေကိုတန်တရာအဆက်ဆက်မှတ်ခွင့်ပြုရတော့အရှင်ဘုရားဖက်စစ်တည်းပါတဲ့စစ်တက်ကြရှုံးပြက်သုံးပါစီအရှင်ဘုရားအမေကြီးရဲ့လင်းပြင်းဒေတာတွေကိုလှမ်းမြော်ကြည့်ပြီးတော့စွတ်တက်လာတဲ့နေရီတွေကမိကုတ်တလူလူရင်ထဲကအပူတွေဖျားရိပ်တရားရိပ်မှလည်းမအေးမြနိုင်ဖျားမကူတရားလည်းမကူနိုင်ဒီနိုင်ငံမှာတားဆင်မြင်းဆက်ခစ်အဆက်ဆက်ပေးဆက်စရာကြံပါသေးရဲ့လားအရှင်ဘုရားဝတ်ကြည့်ရှိရင်ဆက်ရမယ်ဆိုသူတို့တွေရဲ့ယဟန်းရှင်တို့ပြည်သူအပေါ်ညှဉ်းပန်းနှိပ်စက်တက်ပြတ်ထားမှုတွေတူတော့အကျိုးပေးဝတ်ကြည့်တွေဘယ်တော့များလဲအရှင်ဘုရားအာနာရှင်အဆက်ဆက်ချမှတ်ခဲ့စိုးမွေနဲ့ဒီနိုင်ငံကပြည်သူတွေမှာဒုက္ခဆရိယာကျင့်ခဲ့ရတာကြာနေပြီဓမ္မနဲ့အာဓမ္မရဲ့တိုက်ပွဲမှာတရားသောသူတွေကနိုင်ဖို့ရာဆိုမနေဘဝစာဘလောက်အတင်ချင်냐ပေးစေရမှာပါလေအရှင်ဘုရားကျင်လျာဘဝတွေကလွတ်မြောက်ပါရခြင်းအကျိုးဟာအခုအချိန်မှာတကူစားတကူကောင်းလွတ်မြောက်ဖို့အတွက်မညံ့ဖွညံ့ကိုလည်းမရကျင်ပါဘူးအရှင်ဘုရားအမှန်905ကဘာတိုင်တိုင်းတပည့်တော်တဦးတယောက်သေးတာအပြစ်သားဖြစ်ခံယူလိုက်ပါမယ်ဒီနိုင်ငံနဲ့တိုင်းသားပြည်သူတွေအားလုံးပေါ်ခွင့်သူညီမျှမှုတွေနဲ့ဖြူစင်တဲ့ဝါရကိုသာပေးအပ်နိုင်ခွင့်ပြုပါတော့အရှင်ဘုရားဒီနိုင်ငံနဲ့တိုင်းသားပြည်သူတွေအားလုံးပေါ်တရားမျှတလွတ်လပ်ခြင်းရဲ့အနှစ်သာရကိုပေးအပ်ခွင့်ပြုတော်မူပါအရှင်ဘုရားရှေးပြည်ဤတရားဟောတဲ့အခါနိဗ္ဗာန်ရောက်ခြင်းနိဗ္ဗာန်ရောက်ကြောင်းကိုကြင့်အာနာရှင်လက်အောက်ကလွတ်မြောက်ခြင်းအာနာရှင်စနစ်ကိုနိုင်မဲ့လမ်းစဉ်ကိုကြင့်ကြံကြိုးကုပ်အားထုတ်ခွင့်ပြုတော်မူပါအရှင်ဘုရားဒီနိုင်ငံနဲ့မျိုးဥကစခဲ့တဲ့တော်လန်ရေးမှာလုံးစုံများစွာတတဝါတွေဥပယံပေးကင်းစင်ဝေးလို့ချမ်းသာကိုစိတ်ငြင်းပါစေမအာလာမီတာစုနဲ့အလိုတော်ရည်ရအာနာရှင်တွေနဲ့အပေါင်းပါတစုတော့ မပါပါဘူးအရှင်ဘုရား。နေကြတဲ့
ဗီဒီယိုအန်ယူဂျီကိုနားဆင်နေကြရတာဖြစ်ပါရခင်ဗျာ。ယခုတခါတင်ဆက်ပေးမယ့်ကျမ်းမာရေးအသိပညာကဏ္ဍအစီအစဉ်မှာပြင်းထန်ကာလာဝမ်းယောဂအကြောင်းသိမှတ်ဖွယ်ရာကိုမြို့သားညညရဲ့အဆိုအရကျမ်းမာရေးဝန်ကြီးဌာနမှတင်ဆက်ပေးထားပါရခင်ဗျာ。
ပြင်းထန်ကာလာဝမ်းယောဂအကြောင်းသိမှတ်ဖွယ်ရာ。ဝမ်းပြေဝမ်းလျှော်ဖြစ်စေတဲ့ bacteria, virus, toxins, food poisoning စသဖြင့်အကြောင်းရင်းများစွာရှိပါတယ်。အဲ့ဒီထဲကမှ cholera လို့ခေါ်တဲ့ကာလာဝမ်းယောဂဟာကူးစက်မြန်ပြီးယောဂပြင်းထန်တာမို့တိချာမကုတရင်နိုင်ပိုင်းအတွင်းအသက်အန္တရာယ်ထိခိုက်တဲ့ယောဂဖြစ်ပါတယ်။ဘာကြောင့်ဖြစ်ရတာလဲ။ပြင်းထန်ဘက်တီးရီးယားတစ်မျိုးဖြစ်တဲ့ Vibrio cholerae ကြောင့်ဖြစ်ပေါ်တဲ့ဒီယောဂဟာမတန့်ရှင်းတဲ့ရေနဲ့အစားအစာတွေကြောင့်ကူးစက်ရခြင်းဖြစ်ပါတယ်။ Vibrio cholerae bacteria ဟာမျိုးကွဲပေါင်းများစွာရှိပေမဲ့မျိုးကွဲ O1 နဲ့ O139 ကသာအစုလိုက်ပြုံလိုက်ပြန်ပွားမှုတွေဖြစ်စီတာပါ။မျိုးကွဲပေမဲ့ဖြစ်ပေါ်တဲ့လက္ခဏာတွေကတော့အတူတူပါပဲ။ယောဂကူးစက်ပုံနဲ့လက္ခဏာများယောဂပိုးပါဝင်တဲ့ရှည်အစားအစာယောဂကုသခံရသူရဲ့အံဖက်နဲ့အညစ်အကြေးတွေကနေတဆင့်ကုသနိုင်ပါတယ်။ကာလာဝမ်ယောဂနဲ့တည်ဆုံးသူကိုလက်ပလာနဲ့ကင်တွယ်ခြင်းကနေလည်းကုနိုင်ပါတယ်။ယောဂကုသခံရသူတိုင်းလက္ခဏာမပြတတ်ပါဘူး။ဒါပေမဲ့ဒီလူတွေရဲ့ဝမ်းထဲမှာယောဂပိုးတွေဟာ10ရက်လောက်အထိပါဝင်နေတတ်ပြီးဒါတွေကနေတဆင့်သူ့ပတ်ဝန်းကျင်ကိုယောဂပြန်ပွားနိုင်ပါသေးတယ်။ယောဂကုသခံရသူတွေရဲ့20ရာခိုင်နှုန်းခန့်လောက်သာလက္ခဏာပြပြီးတော့ယောဂလက္ခဏာမပြင်းထန်တတ်ပေမဲ့တကယ်ဖြစ်လာပြီဆိုရင်လူနာ10ယောက်မှာတစ်ယောက်ခန့်ဟာယောဂဆိုးရွားပြင်းထန်နိုင်ပါတယ်။ယောဂကုသခံရသူအများစုကတော့ one shot one ပြက်ဝေဒနာကို12နာရီကနေ9ရက်အတွင်းစတင်ခံစားရတတ်ပြီး one shot one ပြက်ခြင်းအလွန်ပြင်းထန်ရင်တော့နာရီပိုင်းအတွင်းရေတက်ဆုံးရှုံးမှုများပြီးဒီလူတွေဟာစိတ်ကုသမှုမရရင်အသက်ဆုံးရှုံးရနိုင်ပါတယ်။အဓိကယောဂလက္ခဏာတွေအနေနဲ့ one အရေပမာဏများစွာသွားခြင်းဖြစ်ပါတယ်။ one ဟာစံစေးရည်လိုအရေဖြူနောက်နောက်တွေဖြစ်နေတတ်ပါတယ်။ဘိုက်မအီမသားဖြစ်တာအန်နာနဲ့စားတက်ဆုံးရှုံးတာတွေကြောင့်ကြွက်တက်နှုံးချီတာတွေလည်းဖြစ်နိုင်ပါတယ်။ပြင်းထန်ဝမ်းလျှော်ခြင်းဟာပမာဏများတဲ့အတွက်အချိန်ကြီးမများရင်တော့နာရီပိုင်းအတွင်းလူကနှုံးခွေပြီးသွေးပေါင်ကျစီးနေတာ၊ကြောက်ကက်ပြက်တာနဲ့ shock ရတာတွေဖြစ်နိုင်ပါတယ်။ကုသမှုမခံယူရရင်သေဆုံးတဲ့အထိဖြစ်ပေါ်နိုင်ပါတယ်။ယောဂပြင်းထန်မှုပိုဖြစ်နိုင်တဲ့သူတွေကတော့စီးကျိုယောဂစတဲ့ယောဂအခန့်ရှိသူတွေ၊အစာအိမ်ခွဲစိတ်ဖြတ်တောက်ထားရသူတွေ၊အစာအိမ် acid မလုံလောက်သူတွေ၊ echinocardia ဖြစ်ပါတယ်။ခရီးဆိုင်ရန်လိုအပ်ခြင်း၊ကာလာဝမ်းယောဂကုသမှုဟာတန်ရှင်းတဲ့ရေနဲ့အိမ်သားတွေလုံလောက်စွာမရရှိခြင်းနဲ့ဆက်ဆက်နေပါတယ်။လူနေထူတတ်တဲ့မျိုးပြရက်ွက်တွေအပြင်ဆေးဘေးရှောင်စခန်းတွေဒုက္ခသည်စခန်းတွေကျောင်းတွေလူအများစုဝေးနေထိုင်ရာနေရာတွေမှာလည်းဂရုစိုက်ဖို့လိုပါတယ်။ရေကြီးရေရှမ်းတဲ့နေရာတွေလည်းသတိထားဖို့လိုပါတယ်။ယောဂရှာဖွေကုသခြင်းကာလာဝမ်းယောဂလိုတန်တရားရှိရင်ဝမ်းနမူနာကိုဓာတ်ခွဲခန့်ပို့စစ်ပြီးခေါ်လီရယောဂဘိုးဟုံမဟုတ်ယောဂရှာရမှာဖြစ်ပါတယ်။ယောဂဟာပြင်းထန်နိုင်ပေမဲ့ကုသမှုအလင်းမီရင်လွယ်ကူစွာပျောက်ကင်းနိုင်ပါတယ်။ယောဂကုသနည်းတွေကတော့ဆုံးရှုံးသွားတဲ့ရှည်ဓာတ်ကိုပြန်ဖြည့်ခြင်းရည်တဲ့ဆုံးရှုံးမှုပြင်းထန်လွန်တဲ့အတွက်ရည်တဲ့ပြန်ပြည့်အောင်ဝမ်းလျှော်တာနဲ့ဓာတ်စာရည်လုံလောက်စွာတောက်ချင်းကိုမမေ့မလျော့ပြုလုပ်ရပါမယ်။ WHO ကသတ်မှတ်ထားတဲ့အချိုးအစားရှိတဲ့ဓာတ်စာထုတ်တစ်ထုတ်ကိုရည်တဲ့လီတာနဲ့ဖျော်ရပါမယ်။ယောဂအသည့်အင့်ပြင်းထန်တဲ့လူနာဟာပထမဆုံးဝမ်းလျှော်တဲ့နေ့မှာဓာတ်စာရည်6လီတာခန့်အထိရည်နဲ့ဓာတ်စာပြန်ဖြည့်တင်ပေးဖို့လိုတတ်ပါတယ်။ရည်တဲ့ဆုံးရှုံးမှုပြင်းထန်တဲ့သွေးလန့်လူနာတွေမှာတော့သွေးကြောကနေတဆင့်ဓာတ်စာနဲ့ရည်ကိုပြန်လည်ဖြည့်တင်ကုသဖို့ IV treatment လိုအပ်ပါတယ်။ဆုံးရှုံးသွားတဲ့ရေတက်ကိုအချိန်မီသေးချစွာဖြည့်တင်းနိုင်ရင်ကာလာဝမ်းယောဂဖြစ်ပွားတဲ့လူနာကိုအသက်အန္တရာယ်ကနေကာကွယ်ပေးနိုင်ပါတယ်။ဓာတ်စာရည်မရခဲ့ရင်ရနိုင်တဲ့တန့်ရှင်းတဲ့အရည်တွေဆွတ်ပြုတ်ဆန်ပြုတ်အုံးစိမ့်ရည်တွေကိုတောက်သုံးနိုင်ပါတယ်။ဒါပေမဲ့တရားပါဝင်မှုများတဲ့ energy drink လိုဖြောရည်တွေတော့မတောက်သုံးသင့်ပါဘူး။ဝမ်းလျှော့တာကိုပိုဆိုးစေပါတယ်။ဆစ်ဆောင်ဒေသတွေနဲ့တခြားဓာတ်စာထုတ်အလွယ်တကူမရနိုင်တဲ့ဒေသတွေမှာတရားလက်ဖက်စားစွန်6စွန်းနဲ့စားလက်ဖက်စားစွန်းရဲ့တဝက်ကိုတန့်ရှင်းတဲ့ရည်1လီတာနဲ့ဖြောပြီးဓာတ်စာရည်ကိုဖန်တီးနိုင်ပါတယ်။ပိုသက်ဆေးဝမ်းလျှော်တိုင်းပိုသက်ဆေးမပေးပေမဲ့ဒီလိုလူနာတွေမှာတင့်တော်တဲ့ပိုသက်ဆေးပေးဖို့လိုအပ်ပါတယ်။ပိုသက်ဆေးတွေကဝမ်းပြက်ဝမ်းလျှော်တဲ့ကြာချိန်ကိုလျှော့ချပေးနိုင်ပြီးလိုအပ်တဲ့ရေတဲ့ပမာဏကိုလည်းလျှော့နှဲစေပါတယ်။ဝမ်းနဲ့ Vibrio cholerae စွန့်ထုတ်တဲ့ပမာဏနဲ့ကြာချိန်ကိုလည်းတိုးစေပါတယ်။ပိုသက်ဆေးတစ်ခုတည်းကကုသမှုမဟုတ်ဘဲရေတဲ့ဖြည့်တင်းခြင်းကိုပါတွဲဖက်လှုပ်ဆောင်ရပါမယ်။ဆေးတွေကိုဆရာဝန်ညွှန်ကြားချက်အတိုင်းတောက်သုံးရပါမယ်။ဝမ်းလျှော်လေးအစာမဖြတ်ရပါ။တန်ရှင်းစွာပြင်ဆင်ထားတဲ့အစာအောက်တွေကိုစားနိုင်ပါတယ်။အစာစားနိုင်သူဟာအစာကြေလွယ်တဲ့အစာပြော့ပြော့ပူပူနွဲ့နွဲ့ကိုစားပါအရည်များများတောက်ပါခလီးငယ်တွေကိုနှုတ်ရည်ဆက်လက်တိုက်ကျွေးပါ Zinc ဆေးပြာသဘာဝဓာတ်တစ်မျိုးဖြစ်တဲ့ Zinc ဟာဝမ်းလျှော့တဲ့ကြာချိန်ကိုလျှော့စေပြီးနောက်ထပ်ထပ်ဖြစ်တာကိုကာကွယ်ပေးနိုင်တဲ့အတွက်အသက်၅နှစ်အောက်ကလေးတွေမှာကုသမှုတစ်ခုအနေနဲ့ထည့်သွင်းအသုံးပြုပါတယ်ပိုသက်ဆေးကြိုတောက်ခြင်းမပြုရပါမိမိသဘောလျောက်ဝမ်းလျှော့မှုကာကွယ်အောင်ပိုသက်ဆေးကြိုတောက်တာမျိုးကိုတော့လုံးဝမလုပ်သင့်ပါမထီရောက်တဲ့အပြင်ပိုသက်ဆေးရင်ပါမှုကိုပါတိုးလာစေနိုင်တဲ့အတွက်ပြင်းထန်ယောဂပိုးတွေပို့လို့ပွားစေနိုင်ပါတယ်။ကာလာဝမ်းယောဂဖြစ်တယ်လို့တန်တရားရှိရင် ဒီစရာကျမကြီးဌာနမှာစေကူတာမှုအမြန်ဆုံးခံယူပါ ကျမကြီးဌာနကိုသွားနေစဉ်လက်ခရီးမှာရေတက်ဆုံးရှုံးမှုကိုဖြစ်တင်းမှုတက်စားရေလုံလောက်စွာတောက်တုံးပါ မိမိဌာနမဟုတ်မိသားစုပတ်ဝန်းကျင်မှာကာလာဝန်ယောဂဖြစ်ပွားတယ်လို့တန်တရားရှိရင် ပထမဆုံးအရန်ထိတ်လန့်မသွားပါနဲ့ယောဂဟာအချိန်မီကုသမှုခံယူရရင်ထိန်းချုပ်နိုင်ပျောက်ကင်းနိုင်ပါတယ် ရေတက်ဆုံးရှုံးမှုကိုဖြစ်တင်းမှုတက်စားရေနဲ့အရေးများများတောက်ပါတိုက်ကြွေးပါလက်ကိုသေးချစွာဆေးပါ နိစက်ရာကျမ်းမာရေးဌာနကိုဆက်သွယ်ပါ
တကယ်လို့ပြုတ်အန်ကျင်ကြောင်းပါဇက်ကနေတဆင့်မတောက်တုံးနိုင်ရင်ဒါမှမဟုတ်ဝမ်ရှော့တာပြင်းထန်ရင်ပို့လို့အရေးကြီးပါတယ်စေကူတာမှုအမြန်ဆုံးခံယူရပါမယ်ဗီဒီယိုအန်ယူဂျီသောတာရှင်များခင်ဗျာဒီကနေ့မနက်ပိုင်းရဲ့နောက်ဆုံးစီစဉ်ဖြစ်တဲ့တာနတ်ရှင်အောင်ရေးသားပြီး PDF ရဲပေါ်များတီးဆိုထားတဲ့ပြည်သူတက်တော်လို့အမည်ရတဲ့စစ်ချီတေးဂီတကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
Radio NUG ရဲ့အစည်းအဝေးကိုခਿੱတရရနိုင်ပါမယ်။မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့။ Radio NUG ကိုမနက်ပိုင်း ၈နာရီခွဲမှာလိုင်းတို16မီတာ11.3MHz၊ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ11.3MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီ။မြန်မာနိုင်ငံသူနိုင်ငံသားများကိုယ်စိတ်နှပြကျန်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်သွေးရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလှူအားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံ အောင်ရမည်